Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာတော်တော်ရှင်များရှင်2019ခုနှစ်ဇန်နဝါရီလ25ရက်ဗိုဒူးနီညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25တို့ကနေတရားထုတ်လွှင့်ပေးနေပါတယ်။ဒီမှာအီတန်စမာဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မြန်မာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမက်ခင်ဗျူတွေနဲ့ကျွန်တော်သိမ်းကြည့်ညားမှာပါ။လူဝင်မှုကြီးကြပ်ရေးဆိုင်ရာအမေရိကန်ညွှန်ကြားချက်တွေကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်။အီရန်နိုင်ငံမိုးစုံမျိုးအရှိချမ်းကို IS အစွန်ရောက်တွေလက်ထဲကနေလုံးဝပြန်သိမ်းလိုက်ပြီလို့အီရန်အစိုးရကပြောပါတယ်။2016ခုနှစ်တွင်အကျင့်ပြတ်ချဆမှုဆိုင်ရာမြန်မာနိုင်ငံရဲ့ရမှတ်ဟာမနစ်ကတဲ့ဆိုင်ရင်6မှတ်ပူတက်လာပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကမြန်မာနိုင်ငံကိုပြီးမဲ့ဂျပန်နိုင်ငံကချင်းငွေတွေကိုဘယ်လိုသုံးစွဲမလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးမေးမြန်းထားပါတယ်။
သောလေးဝန်ကြီးဌာနကအကောင့်ထဲပေါ်ဆောင်ရွက်မဲ့ပကိုးမြစ်တရားတိဆောက်ရေးစီမံကိန်းပေါ်ဒါကတော့အဲ့ဒီတရားတိဆောက်ရေးအတွက်
စီမံပဏ္ဏဝန်ကြီးဌာနကဦးထွန်းထွန်းနိုင်ကခုလိုရှင်းပြထားတာကိုမကြာခင်မှာပြည်စုံနာဆင်ကြမှာပါ။ဒါ့ပြင်ပြည်ခိုင်ပြိုးပါတီအပါအဝင်နိုင်ငံရေးပါတီ15ခုကနေမနေ့ကထုတ်ပြန်လိုက်တဲ့ကြေညာစာအကြောင်းကိုလည်းခုညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုကျော်ကျော်သိနေမဲ့ခင်ပြထွေးတို့ကကြေညာပေးတော့မှာပါရှင်။
အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံနေဆက်တလျှောက်တိုင်းကြီးဆောင်မဲ့အစီအစဉ်ကိုအကောင့်ထဲပေါ်ဖို့နဲ့နိုင်ငံတွေကိုဘယ်သူတွေကိုဝင်ဝင်ပြုမလဲဆိုတဲ့ပေါ်ကန့်တတ်မဲ့ညွှန်ကြားချက်တွေထုတ်ဖို့သမ္မတဒေါ်နယ်ထရမ့်ကပြင်ဆင်နေတယ်လို့အစိုးရတာဝန်ရှိသူအများပြားနဲ့လူမှုကြီးကြပ်ရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။အမိမေလွန်ကြိုရင်းဌာနကိုဒီကနေ့သွားတဲ့အချိန်မှာလူမှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့ပထမဆုံးအမိန့်ညွှန်ကြားချက်တွေကိုသမ္မတထရမ့်လက်မှတ်ထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်။အခုလှုပ်ဆောင်ချက်တွေဟာအမျိုးသားလူမျိုးရေးကိုပိုပြီးတင်းတင်းကြပ်ကြပ်လှုပ်သွားမယ်လို့ယူကော့ပွဲမဲဆွေစီဝေးကာလာတွင်အကြိမ်ကြိမ်ဂရီပေးပြောဆိုခဲ့တာတွေနဲ့အညီလှုပ်မှာဖြစ်ပါတယ်။အခုလက်ရှိကအမေရိကန်မက္ကဆီကိုနယ်စပ်ရဲ့တချို့နေရာတွေမှာပဲအတားအဆီးအကာအရန်တချို့ရှိနေပြီးမစ္စတာထရမ့်ကနယ်စပ်တစ်ချောင်းလုံးမှာတဒိုင်းကြီးစောက်တင်တာပါ။ဒီတဒိုင်းအတွက်ကုန်ကြစည်ကိုကွန်ဂရက်ရဲ့ခွင့်ပြုချက်နဲ့အမေရိကန်အစိုးရကအရင်ကြကန်ထားပြီးနောက်ပိုင်းမှာမက္ကဆီကိုအစိုးရကပြန်ပေးရမယ်လို့သူကမကြာခဏပြောထားတာပါ။မက္ကဆီကိုအစိုးရကတော့သူတို့မပေးဘူးလို့ထပ်ခါတလဲလဲပြောထားပါတယ်။တတိုင်းကိစ္စအပြင်နောက်တစ်ခုကတော့ဒုက္ခသည်တွေလက်ခံတာကို၄လရစိုင်းထားဖို့နဲ့အီရတ်၊အီရန်၊လစ်ဗျာ၊ဆီးရီးယား၊ဆိုမာလီယာ၊ဆူဒန်နဲ့ယီမင်နိုင်ငံတွေကဘယ်သူ့ကိုမှအမေရိကန်တဲ့ဝင်ခွင့်မပေးဘဲရက်30ထဲမှနေပိတ်ပင်ထားဖို့မစ္စတာထရမ့်ကစဉ်းစားနေတယ်လို့လူမှုဆိုင်ရာအမိန့်တွေထုတ်မဲ့ကိစ္စနဲ့နှိစက်သူတွေကပြောပါတယ
်။အမေရိကန်သမ္မတထရမ့်အစိုးရသက်ဟာစိုက်ပျိုးရေးနဲ့ပြည်ထောင်စုဌာနဆိုင်ရာသတင်းတွေကိုအမှောင်ချခဲ့ပြီးတဲ့နောက်အခုကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာန EPA နဲ့ပတ်သက်တဲ့သတင်းတွေကိုလည်းအမှောင်ချလိုက်ပါတယ်။EPA ဝန်ထမ်းတွေအနေနဲ့သတင်းထောက်တွေကိုဖြေကြားတာသတင်းထုတ်ပြန်တာဒါမှမဟုတ်လူမှုကွန်ရက်တွေပေါ်မှာတစုံတရာဖော်ပြပြောဆိုတာတွေမလုပ်ဖို့ထရမ့်အစိုးရတာဝန်ရှိသူတွေကညွှန်ကြားထားတဲ့အကြောင်းသတင်းဌာနတွေကဖော်ပြနေကြတာပါ။ရှေ့လျှောက်သတင်းမီဒီယာတွေကမေးမြန်းခွင့်တောင်းဆိုတဲ့အခါသေချာစစ်စစ်သွားမဲ့အကြောင်းနဲ့အရေးကြီးတဲ့သတင်းစကားတွေအားလုံးကိုမျှဝေလို့ရမဲ့သတင်းတွေလောက်ကိုပဲထုတ်ပြန်သွားမဲ့အကြောင်းဌာနတစ်ခုကပြောပါရစေ။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EPA အနေနဲ့တောက်သုံးရည်တန့်ရှင်းမှုနဲ့အနေကင်းမှုဆိုင်ရာကိစ္စရပ်တွေကိုအနိကက်စောင့်ကြည့်တဲ့တိုင်းပြည်တော်ကအဖွဲ့အစည်းတချို့ကိုငွေကြေးထောက်ကူပေးတာလုပ်ငန်းတချို့ခွဲဝေချပေးတာတွေမလုပ်ဖို့ကိုလည်းအစိုးရကညွှန်ကြားထားပါတယ်။အခုလိုညွှန်ကြားချက်တွေထုတ်ထားတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အင်ဗျူရောပြောခွင့်ရရှွန်စပိုင်ဆာကတော့သူမသိတဲ့အကြောင်းနဲ့ဒီကိစ္စကိုအင်ဗျူရောကစစ်ဆေးမေးမြန်းမဲ့အကြောင်းသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ Trump အစိုးရတာဝန်ပေးထားတဲ့ EPA ဌာနအရာရှိတဦးကတော့အင်ဗျူရောအနေနဲ့ကိစ္စရပ်တိုင်းကိုထိန်းချုပ်ဖို့ကြိုးစားနေပြီးသတင်းမီဒီယာတွေစီကိုရောက်သွားတဲ့အချက်လက်တွေဟာအစိုးရတည်းရဲ့ဦးစားပေးလုပ်ငန်းတွေကိုထိန်းအပ်နေစေဖို့အတွက်ဖြစ်တယ်လို့ပြောဆိုတာကို AP သတင်းမှာကိုးကားဖော်ပြထားပါတယ်ရှင်။
ဂျမိုင်းနဲ့လူသားချင်းမြင့်ဌာန HHS ဝန်ကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ကကြားထားတဲ့အောက်လွှတ်တော်အမတ်ထွန်ပရိုက်စ်ကိုခံထားရေးအင်္ဂါနေ့ကလုပ်တဲ့ဒုတိယကြိမ်ထက်လွှတ်တော်ဂျာနာစစ်ဆေးပွဲအတွင်းဂျမိုင်းရဲ့ဆောင်ရှောက်မှုဥပဒေ Affordable Care Act နဲ့ပတ်သက်ပြီးအပြင်းအထန်မေးခွန်းထုတ်ခဲ့ကြပါတယ်။ Obama ကဲလို့ခေါ်ကြတဲ့ဂျမိုင်းရဲ့ဆောင်ရှောက်မှုဥပဒေကို Mr. Trump ကအစားထိုးနေတာပါ။အဲလိုအစားထိုးဖို့ Trump အစိုးရအနေနဲ့ဘယ်လိုလုပ်မလဲဆိုတဲ့အပေါ်ဝန်ကြီးဖြစ်ကြတာခံရတဲ့ထွန်ပရိုက်စ်ကအသေးစိတ်သိမ့်မပြောနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းအတက်လွတ်တော်ဗန်နာငွေကြီးဆိုင်ရာကော်မတီဝင်တွေကအပြင်းထန်မေးခွန်းထုတ်တဲ့အခါမှာတော့အိုဘားမားကဲအစီအစဉ်ရဂျမိုင်းအာမကရှိနေကြတဲ့တန်ဖိုးများစွာသောအမေရိကန်တွေအဆင်မပြေအောင်လုပ်ဖို့အစီအစဉ်မရှိပါဘူးလို့ Price ကပြောပါတယ်။အင်္ဂါနေ့နောက်ပိုင်းကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဖြစ် Mr. Trump ညှာထားတဲ့တောင်ကရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူး Nikki Haley ကိုခံထားဖို့ထောက်ခံမဲ96မဲကန့်ကွက်မဲ4မဲနဲ့အတက်လွတ်တော်တရားလုံးကအတည်ပြုပေးလိုက်ပါတယ်။တခါအင်္ဂါနေ့မှာပဲ Republican သမ္မတလောင်းဖြစ်ဖို့ Mr. Trump နဲ့ရှင်ပြီးဝင်ပြိုင်ခဲ့သူတယောက်ဖြစ်တဲ့ Ben Carson ကိုအိုးဟိဌာနဝန်ကြီးအဖြစ်အထက်လွှတ်တော်ဗန်လုံငန်းအင်ယာနဲ့ဒုပြရေးရာကော်မတီကတညတညွတ်ထဲထောက်ခံချက်ပေးခဲ့ကြပါတယ်
ဤရဲလုံချိုရေးတပ်ဖွဲ့တွေဟာဤရဲနိုင်ငံမူဆူမျိုးအရှိချမ်းကို IS စစ်သွေးကြွအဖွဲ့တွေရဲ့လက်ထဲကနေအပြည့်အဝပြန်လည်သိမ်းယူထားနိုင်ပြီလို့ဤရဲအစိုးရကပြောပါရယ်ပြီးခဲ့တဲ့အောက်တိုဘာလကစလို့မူဆူမျိုးသိမ်းတိုက်ပွဲစတင်ခဲ့ပြီးတဲ့နောက်ရက်ပေါင်း100ကျော်ကြာပြီးမှအခုလိုအခြေအနေကိုရောက်လာတာပါ
أزف لكم بشرى تحرير الجانب الأيسر من مدينة الموصل بالكامل.
موسوميو أشيجان لوا لميو طوابي سوريا ترينكاون تيكني تنو بيو جماري ستة فدرية يتبوه أجنبان لوشامو تنبيان تيمو يتبوه ري بشماغاني موسوميو غا ديداغان لوا بي بوه ري آتو جوبا موري جاندا أغولو أموي كانان دي أجنيغو يو لارابا ဤရပြည်သူတွေရဲ့စီးလုံးညညမှုနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့အကူအညီကြောင့်အခုလိုကြီးမားတဲ့အောင်မြင်မှုတရက်ကိုရလိုက်ကြပါရင်းရင်းလာတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုမိုးဆူးမြို့တစ်မြို့လုံးအထူးသဖြင့်ဒီကျန်နေတဲ့အနောက်ဖက်ခြမ်းကိုဆက်ပြီးတော့အမြန်ဆုံးလွတ်မြောက်အောင်တိုက်ပွဲဝင်သွားကြဖို့ဖိတ်ခေါ်ပါတယ်လို့ဆိုပြီးဤရဝင်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောသွားတာပါ IS စစ်သွေးကြွတွေဟာအခုဆိုရင်မြို့ရဲ့အနောက်ဖက်ခြမ်းကိုဆုတ်ခွာသွားခဲ့ပြီးဖြစ်တယ်လို့တီဂရစ်မြစ်ကိုဖျက်တဲ့တရား၅ခုစလုံးကိုလည်းထိန်းချုပ်မထားနိုင်တော့ပါဘူးတချိန်ကသူတို့ခြေကုပ်ယူခဲ့တဲ့အထင်ကရမိုးဆူးတပ်ကတို့နဲ့နေဒီဗာမျိုးဟောင်းကိုလည်းလက်လို့ဆုံးရှုံးခဲ့ရပြီဖြစ်ပါတယ်။ကုလသမဂ္ဂကတော့မိုးဆူးမျိုးအနောက်ခြမ်းမှာနေထိုင်နေကြတဲ့အရက်သား9သိန်းခွဲအတွက်အထူးစိုးရိမ်နေတဲ့အကြောင်းကိုအင်ကာနေကပြောဆိုထားပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝီကနေဗိုလ်တူးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်2016ခုနှစ်အတွင်းကမ္ဘာနိုင်ငံနဲ့ဒေသပေါင်း196ခုရဲ့အကျင့်ပြည့်ချစားမှုအဆင့်တွေထွက်လာတာမှာမြန်မာနိုင်ငံကရမှတ်အားဖြင့်28မှတ်အဆင့်အနေနဲ့ဆိုရင်136ဆင့်မှာသတ်မှတ်ခံရပါတယ်မြန်မာနိုင်ငံရဲ့ရမှတ်ဟာ2012ခုနှစ်ကတည်းကဆိုရင်73မှတ်ပိုများလာပြီးမနစ်ကနဲ့နိုင်ရှင်ရင်6မှတ်ပိုများလာတာပါဂျာမနီနိုင်ငံဘာလင်မြို့မှာအခြေစိုက်တဲ့ Transparency International အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအဲ့လိုဖော်ပြထားတာဖြစ်ပါတယ်အကျင့်ပြည့်ချစားမှုအများဆုံးနိုင်ငံကိုရမှတ်3ညသတ်မှတ်ပြီးအနည်းဆုံးနိုင်ငံကိုရမှတ်100ပေးပြီးတော့သတ်မှတ်တာပါမြန်မာနိုင်ငံနဲ့အဆင့်တူတခြားနိုင်ငံ9နိုင်ငံရှိပြီး Guatemala, Kyrgyzstan, Lebanon, Nigeria နဲ့ Papua New Guinea နိုင်ငံတွေဖြစ်ပါတယ်အကျင့်ပြည့်ချစားမှုအနည်းဆုံးနိုင်ငံနှစ်ခုကဒိန်းမတ်နဲ့နယူးဇီလန်တို့ဖြစ်ပြီးအဲဒီနောက်မှာတော့ဖင်လန်၊ဆွီဒင်၊ဆွစ်ဇာလန်၊နော်ဝေး၊စင်ကာပူ၊နယ်သာလန်၊ကနေဒါနဲ့ဂျာမနီနိုင်ငံတွေလိုက်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေထဲကဆိုရင်ဖိဒိန်က81မှတ်၊အမေရိကန်က84မှတ်၊ပြင်သစ်က69မှတ်အထိရပြီးတရုတ်ကအမှတ်40နဲ့ရုရှားက29မှတ်ရကြပါတယ်။မြောက်ကိုရီးယားက12မှတ်၊တောင်ဆူဒန်က17မှတ်၊ဆိုမာလီယာက10မှတ်စီရပြီးအကျင့်ပြည့်ချစားမှုအများဆုံးအောက်ဆုံး3နိုင်ငံအဖြစ်သတ်မှတ်ခံရပါတယ်။2016ခုနှစ်အတွင်းအကျင့်ပြည့်ချစားမှုအခြေအနေမှာတိုးတက်လာတဲ့နိုင်ငံအရေအတွက်ထက်ပိုဆိုးသွားတဲ့နိုင်ငံအရေအတွက်ကပိုများတယ်လို့အစိုးရကစာမှာပြောထားပါတယ်
။အာရှဒေသအတွင်းအမေရိကန်ရဲ့လုံခြုံရေးဆောင်ရွက်ချက်တွေကိုလျှော့ချမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အရင်ကပြောခဲ့တာကိုသမ္မတရွေးချယ်တောင်ကိုရီးယားကွန်ဆာဗေးတစ်တွေကထောက်ပြပြီးတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার ချင်းချမှုတွေတိုးလာတာကိုခုခံကာကွယ်ဖို့အတွက်သူတို့နိုင်ငံတွေအနေနဲ့ဒီနျူကလ িয়ার လက်နက်ပိုင်ဆိုင်နိုင်အောင်ပြင်ဆင်ရမယ်လို့ပြောဆိုလာကြပါတယ်။နျူကလ িয়ার လက်နက်တွေနေချင်းညချင်းလှုပ်သွားဖို့မဟုတ်ပေမဲ့လှုပ်တဲ့အခြေအနေတွေဖြစ်လာတဲ့အခါနျူကလ িয়ার လက်နက်တွေပိုင်ဆိုင်အောင်လှုပ်သွားတဲ့လို့ပြင်ကြားချင်းတချို့ကပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလဒီအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်ပိုင်းသမ္မတထရမ့်နဲ့သူ့ရဲ့လုံခြုံရေးအကြံပေးတွေကတော့အမေရိကန်အစိုးရအနေနဲ့ဒေသတွင်းစီးရေးမဟာမိတ်တွေနဲ့ခိုင်မာတဲ့ဆက်ဆံရေးဆက်လက်ထားရှိသွားမယ်အကြောင်းနဲ့မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်တွေဆွန့်လွတ်တဲ့အထိဖိအားဆက်ပေးသွားမယ်အကြောင်းတောင်ကိုရီးယားနဲ့ဂျပန်အစိုးရအရာရှိတွေကိုအမှတ်ခံပြောထားတာရှိပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီးသစ် James Mattis ဟာဆိုရင်လေရှစ်သတင်းပတ်ထဲကြာရင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုတွားလိမ့်မယ်လို့မျှော်လင့်ရပြီးတော့အာရှဒေသအတွင်းအမေရိကန်ရဲ့အထက်မဟာမိတ်တွေရဲ့အရေးပါမှုကိုအလေးအနက်ထားဖော်ပြနိုင်ပွဲရှိပါရယ်ဒါပေမဲ့တောင်ကိုရီးယားနျူကလ িয়ার ရေးထောက်ခံပြောဆိုနေသူတွေကတော့အာရှဒေသနဲ့ပတ်သက်တဲ့ Trump ရဲ့ဝေဖန်မှုတွေကိုထောက်ပြပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်ရေးကိုပဲရှေ့ဆက်ပြောဆိုလာနိုင်ပွဲရှိပါရယ်ရှင
်မြောက်ကိုရီးယားကပြီးခဲ့တဲ့နှစ်ဇန်နဝါရီလမှာနျူကလ িয়ার ဆန်သက်ပြီးတဲ့နောက်ကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ခဲ့တဲ့တန်ခတ်အရေးယူမှုရဲ့တည်ရောက်မှုတွေကိုမြောက်ကိုရီးယားနိုင်ငံပိုင်လေကြောင်းလိုင်းခန်းစားနေရပါပြီ။မြောက်ကိုရီးယားကစီးပွားရေးလေယာဉ်တွေအားလုံးကိုပိတ်ပင်ကန့်သတ်တဲ့နိုင်ငံတွေနောက်ထပ်ပိုပိုတိုးလာနေတာပါ။ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်အမှတ် 2293 ကိုမြောက်ကိုရီးယားအပေါ်အပြင်းထန်ဆုံးတန်ခတ်အရေးယူမှုအဖြစ်တည်ထားကြပါတယ်။အဲဒီဆုံးဖြတ်ချက်အရမလေးရှားနိုင်ငံကသူတို့စီရင်ပိုင်နယ်ထဲမှာရှိတဲ့ဘယ်လီစိတ်မှာမှမြောက်ကိုရီးယားနိုင်ငံပိုင်အဲကော်ယူလေယာဉ်တွေဆင်းတာတက်တာမလုပ်ရဘူးလို့ပိတ်ပင်ထားတဲ့အကြောင်းလူမျိုးရေးကောင်စီရဲ့မကြသေးခင်ကထုတ်ပြန်တဲ့အစီအစဉ်စာတစ်ခုထဲမှာဖော်ပြထားပါတယ်။အဲကော်ယူလေယာဉ်တွေကိုသူတို့ပိုင်နယ်တွေတွေဝင်ဝင်မပေးဘဲကုလသမဂ္ဂအရေးယူမှုကိုအကောင့်ထည့်ဖို့တဲ့တခြားနိုင်ငံအများပြားလည်းရှိထားပြီးသားပါအဲ့ဒီအထက်မှာကူဝိတ်နိုင်ငံလည်းအပါအဝင်ဖြစ်ပါတယ်
တရုတ်နိုင်ငံမှာအရင်ကလေးကတင်းကျပ်ထားတဲ့အင်တာနက်ထိန်းချုပ်မှုတွေကိုအစိုးရကအခုထပ်မံတိုးမြှင့်တင်းကျပ်လိုက်ပြန်ပါတယ်။တရုတ်အစိုးရရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့အင်တာနက်ကန့်သတ်ပိတ်ပင်မှုကြီးကိုကျော်ဖြတ်ပြီး website တွေကိုအသုံးပြုလို့ရအောင်လုပ်ပေးတဲ့တတိပုဂ္ဂလအင်တာနက်ဝန်ဆောင်မှုတွေအပါအဝင်ခွင့်ပြုချက်ပေးမထားတဲ့အင်တာနက်ဆက်သွယ်မှုအားလုံးကိုတရားဝင်တင်ပြလိုက်ကြပါ။ဒါကြောင့်တရုတ်နိုင်ငံအထွန်းမှာရှိတဲ့အင်တာနက်အချက်အလက်ဌာနတွေအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းISP တွေနောက်အချက်လက်တည်ပို့ပေးတဲ့ကွန်ရက်တွေနဲ့ VPN ပုဂ္ဂလိကအင်တာနက်ကွန်ရက်တွေကနေတဆင့်ဆက်သွယ်လုံဆောင်နေတဲ့အထူးဆက်သွယ်မှုအားလုံးကိုအစိုးရရဲ့ကြိုတင်ခွင့်ပြုချက်ရယူရမယ့်အကြောင်းတင်းငွေနေမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေအနေနဲ့စီးပင်းစည်းကမ်းတစ်တွေနဲ့အညီလိုက်နာမယ့်အကြောင်းမှာကိုလည်းဒီ match လောက်ကုန်နောက်ဆုံးထားပြီးတော့စာနဲ့ဝန်ခံကတိပေးရမှာဖြစ်တယ်လို့အဲ့ဒီလိုအပြေအဝါလိုက်နာမှုရှိမရှိဆိုတာကိုဒီနေ့မကုန်ခင်မှာစမ်းသပ်စစ်ဆေးတာတွေလုပ်သွားမှာဖြစ်ပါတယ်။တကယ်လို့စီကံဖောက်ပြတာတွေ့ရမယ်ဆိုရင်တော့အဲ့ဒီလုပ်ငန်းတွေကိုရှင်းတကစပြီးအပြီးတိုင်းပြည့်ပြည့်မှာဖြစ်တယ်လို့လည်းအစိုးရရဲ့သတိပေးချက်ထဲမှာဖော်ပြထားပါတယ်ရှင
်ကိုကျော်ကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်သမ္မတထရမ့်ရဲ့အစိုးရတကယာထားတာနဲ့ခံထားလိုက်ပြီးဖြစ်တဲ့ယာတူးနေရာတွေအကြောင်းကိုတင်ဆက်ပေးပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဖြစ်ယာထားခံရတဲ့အုပ်ချုပ်ရေးမှူးနီကီဟေးလီကိုအထက်အလွှတ်တော်ကနေအင်ကာနေမှာဒီပြူလက်ခံလိုက်ပါတယ်။အစိုးရတဲ့အဖွဲ့မှာယာထားခံရသူတွေထဲမှာအခုချိန်ထိ၄ဦးကိုသာဒီပြူခံအပ်ထားနိုင်သေးတဲ့အတွက်ဒီမိုကရက်တွေကနှောင့်နှေးကြံ့ကြောက်လုပ်နေတယ်ဆိုပြီးတော့ Republican တွေကစစ်ဆွဲနေကြပေမဲ့လည်းဒီမိုကရက်တွေကတော့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ညီဆောင်ရနေတဲ့အကြောင်းကိုတုံ့ပြန်ပြောဆိုထားပါတယ်။ VOA သတင်းတောက် Michael Bowman ရဲ့သတင်းဆောင်မကိုကိုအောင်လွင်ဦးကတင်ဆက်ပေးပါမယ်ရှင်
။သမ္မတထရမ့်အစိုးရတဲ့အဖွဲ့အတွက်အခုချိန်ထိအတိပြုခန့်အပ်နိုင်သူတွေထဲမှာတော့ကာဝဲဝန်ကြီးဂျွန်မက်တစ်အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီအမေရိကန်ဘူထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားမှုမက်ပွန်ပီယိုနဲ့ကုလသမဂ္ဂဆိုင်ရာသံတမန်ကြီးနီကီဟယ်လီတို့ပါဝင်ပါတယ်။အစိုးရအဖွဲ့မှာအရေးကြီးတဲ့နေရာတွေအတွက်ယာရားခံရသူကြံနေသေးတဲ့တရားစင်ကြော်ကိုတော့ထက်လွတ်တော်မှာစဉ်းစားနေစေဖြစ်ပါတယ်။သမ္မတအင်ပြူတို့ပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာကတော့အတိပြုခန့်အပ်ရေးလုပ်ငန်းစဉ်ကြံ့ကြောက်ဒီမိုကရက်လွတ်တော်ကိုယ်စားလှယ်အချိန်ဆွဲနေတယ်လို့ဆွဆွဲခဲ့တာပါ
။ We're sitting here asking where the president's agenda is moving forward at a time when Senate Democrats are holding up
သမ္မတရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ရှစ်ဆက်ဘာလုပ်မလဲလို့ဒီမှာလာထိုင်ပြီးတော့မိကုံထုတ်နေကြတဲ့အချိန်မှာအစိုးရဖွဲ့ဝင်အများပြားကိုခန့်အပ်ရေးဒီမိုကရက်ထက်လွတ်တော်အမတ်တွေကအချိန်ဆွဲနေကြပါတယ်။တိုင်းပြည်ရဲ့စီးပွားရေးနဲ့လုံခြုံရေးအတွက်အရေးကြီးနေတဲ့အချိန်မှာဒါကိုလက်ဆက်တက်ဖို့လိုပါတယ်။
လွတ်တော်ထဲမှာလူနည်းစုဖြစ်တဲ့ဒီမိုကရက်တစ်အနေနဲ့အတိပြုခန့်အပ်မှုတွေကိုတားဆီးလို့မရနိုင်ပေမဲ့ကြံ့ကြောက်အောင်တော့ရပောင်းများစွာအချိန်ဆွဲထားနိုင်ပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ် Rex Tillerson ကိုအဆိုပြုချက်မှာလည်းအလားတူဆိုင်းငံ့ထားတဲ့အတွက်ထက်လွတ်တော်မတ် Bob Corker တို့လို Republican တွေစိတ်ပြက်နေကြတာပါ။
At a time in our country's history where we have so much happening around the world
ကဘာတဝံအဖြစ်အပျက်မျိုးစုံနဲ့ရင်ဆိုင်နေရတဲ့ကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာဒီလိုအတီးပြုတ်နိုင်ဖို့မြ мян ဆန်းဆန်းခန့်အပ်ဖို့ညှင်းပယ်နေတာဟာပြောရမယ်ဆိုရင်တော့တမင်လုံနေတဲ့ကိစ္စပ
ါထက်လွတ်တော်မတ် Chuck Schumer တို့လိုဒီမိုကရက်တွေကတော့သူတို့လုပ်ရတဲ့အတွက်အလျှော်မပေးကြပါဘူ
း We're proud of the job we're doing
ကျွန်တော်တို့လုပ်နေတဲ့အလုပ်တွေကုန်ယူပါတယ်ယာထားခံရသူတွေကိုအသေးစားစစ်စစ်တာဟာ Republican နဲ့ Democrat တွေရဲ့တာဝန်မဟုတ်ဘူးလေလားဗျာဒီလူတွေဟာအမေရိကန်တူဦးချင်းစီရဲ့ဘဝတွေအပေါ်မှာကြီးမားတဲ့ဩဇာအရှိန်အဝါတွေကိုပိုင်ဆိုင်ကြတော့မှာပါဒီလူတွေဘယ်လိုစဉ်းစားသလဲဘာတွေလုပ်နိုင်သလဲဆိုတာကိုအချိန်နဲ့နဲ့ပေးပြီးလေ့လာတာကတကယ်ကိုလောက်ရာကျိုးနှက်တဲ့ကိစ္စပ
ါ Republican ထက်လွတ်တော်မှဂျွန်ခရိုနင်ကတော့သမ္မတဘရက်ကိုဘာမှဆွေးရဖွဲ့တွေအဆိုပြုခဲ့သူတွေကိုအတိပြုဆုံးဖြတ်တဲ့2009ခုနှစ်တုန်းက Republican တွေပူးပေါင်းဆောင်ရွက်ခဲ့တယ်လို့ Democrat တွေဆောင်ရွက်ကြဖို့တိုက်တွန်းခဲ့တာပါ
At this point in President Obama's administration, 5 days into the administration, there were 14 cabinet members confirmed.
The President Obama led the dilo chain dong ga soya tatan 9 ye twin ma be soya phwet win 14 yak go dipyu ke ba le. The President Trump led the ma ro aku chain thi 3 yak be shi ba de. Democrat Party ga jnaru ye mait swe de ni ne yee kaw pwe pi twa bi so de chet go lak khan mo lo ba de. Aku chain ha tai bi yau chou ye twe jnaru da win yu ya mae chain phit ba de.
ဒါမှမဟုတ်သမ္မတထရမ့်အစိုးရအဖွဲ့တွေယာရားခံရသူတွေဟာတမှုထူးခြားတာကြောင့်တည်တည်ချာချာစစ်စစ်ဖို့လိုမယ်လို့ထက်လွတ်တော်အမတ်ချက်ရှူမာတို့လိုဒီမိုကရက်တွေကတော့အခိုင်အမာယုံကြည်ထားကြပါတယ
်။ Billionaires and bankers, no cabinet has had so many people of such wealth.
ကရီးကျွေးတထေးတွေ၊ဘဏ်လုပ်ငန်းရှင်တွေလိုတထေးတွေတဘုံကြီးနဲ့အစိုးရအဖွဲ့မျိုးမရှိခဲ့ဘူးပါဘူး။ကိုကျိုးရှာတဲ့ပြဿနာတွေပေါ်ပေါက်နိုင်တဲ့လူတွေဒီလောက်များများပါတဲ့အစိုးရမျိုးလည်းမရှိခဲ့ဘူးပါဘူး။
တယ်လို့တော့မှအများစုအဖြစ်ထင်ချုပ်ထားတဲ့ Republican အနေနဲ့ Democrat တွေရဲ့ထောက်ခံမှုမပါဘဲ Trump ဆိုရဖွဲ့ဝင်တူးချင်းကိုအတိပြုခန့်အပ်နိုင်ကြမှာပါ ဒါပေမဲ့လည်းဘလောက်မြင်မြန်ဆန်းဆန်းခန့်အပ်နိုင်မလဲဆိုတာကတော့မေးခွန်းတစ်ခုအဖြစ်ရှိနေဆဲဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လုံးတင်ဆက်ထားတာပါ။အခုတစ်ခါမှာတော့မြန်မာနိုင်ငံကိုပြိမဲ့ဂျပန်နိုင်ငံကချင်းငွေကြောင်းကိုကြည့်ရအောင်ပါ။မြန်မာနိုင်ငံဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဂျပန်နိုင်ငံကနေပြော American Dollar 124သန်းနဲ့ညီတဲ့ဂျပန်ယန်ငွေဘီလီယံ100 ODA ချင်းငွေရရှိမှာဖြစ်ပြီးတော့ဒီအစည်းအဝေးကြောင့်မြန်မာနိုင်ငံသားတွေအတွက်လောက်ကန်ခွင့်လန်းတွေဖန်တီးပေးနိုင်လိမ့်မယ်လို့စီမံဘဏ္ဍာဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါရယ်ဒီဂျပန်ချင်းငွေတွေဘယ်လိုသုံးစွဲသွားမလဲဆိုတာကိုတော့စီမံဘဏ္ဍာဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးထွန်းထွန်းနိုင်ကိုကိုညဝင်းအောင်ကဆက်သွယ်မေးမြန်းထားတာမှာဦးထွန်းထွန်းနိုင်ကအခုလိုစပီးပြောပြပါရယ်
သောလေးဝန်ကြီးဌာနကအကောင့်ထဲပေါ်ဆောင်ရွက်မဲ့ဘကိုးမြစ်တရားတိဆောက်ရေးစီမံကိန်းပေါ်ဒါကတော့အဲ့ဒီတရားတိဆောက်ရေးအတွက်က 31.351 ဘီလီယံယန်ပေါ့နော်ဂျပန်ယန်ဒုတိယတစ်ခုကတော့ကျွန်တော်တို့အကောင့်ထဲပေါ်မဲ့ဝန်ကြီးဌာနက3ခုစိုက်ပျိုးရေးမွေးမြူရေးနှင့်စေမြောင်းဝန်ကြီးဌာနရဲ့ဆရာစစ်သွိုင်းရေးဝန်ကြီးဌာနရဲ့သောလေးဝန်ကြီးဌာနရဲ့ဒီဝန်ကြီးဌာန3ခုပေါင်းပြီးတော့ဒီနေ့တိုင်းဒေသကြီးတွေမှာရှိတဲ့ဒီလမ်းတရားတွေအဲ့ဒါကကိရတိတာမီလင်းကြီးနောက်တစ်ခုကတော့ကျွန်တော်တို့ရေရရှိရေးပေါ့အဲ့ဒါတွေကိုစောက်ရက်ဖို့အတွက်ကတော့ 23.69 ဘီလီယံယန်ဖြစ်ပါလေခင်ဗျတတိယတစ်ခုကတော့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနနဲ့ရန်ကုန်နဲ့မန္တလေးယထာလမ်းပိုင်းအသင့်ညှင့်တည်ရေးစီမံချက်ဖြစ်ပါလေအဲ့ဒီစီမံချက်ကတော့ယန်25ဘီလီယံဖြစ်ပါလေနောက်တစ်ခုကတော့ဟိုဂျပန်ဆိုရနီးပြီးတော့စိုက်ပျိုးရေးဘဏ်ပေါ့စိုက်ပျိုးဘဏ်ကိုချေပါမယ်ဖက်ဒရယ်ဘဏ်နဲ့တစ်ဆင့်ကျွန်တော်တို့လယ်သမားတွေကိုနောက်တစ်ဆင့်ပြန်ချိတာဒါကြောင့်ကျွန်တော်တို့ကတော့ two step loan ရေလို့ခေါ်ပါတယ်အဲ့ဒီ two step loan ကတော့ 15.135 ဘီလီယံယန်ဖြစ်ပါလေခင်ဗ
ျ
နောက်နံပါတ်5 project ကတော့ကျွန်တော်တို့လျှက်စစ်နှင့်သွိုင်းရင်ဝန်ကြီးဌာနကစောင့်ရွက်မဲ့ဒါတော့မြို့ကြီးတွေမှာလျှက်စစ်ဖြန့်ဖြူးတဲ့အပိုင်းဒါကိုပို့ပြီးတော့ဒီအဆင့်မြင့်တင်တဲ့လုပ်ငန်းမှာသူ့ရဲ့ငွေပမာဏကတော့ 4.856 ဘီလီယံဂျပန်ယန်ဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရန်ကုန်စီမံတရေးကော်မတီကဟိုဆောင်ရွက်မဲ့ Greater Yangon Water Supply ဒါတော့ကျွန်တော်တို့ဟိုကုတ်ကွာရေပေးဝေးစီမံကိန်းနဲ့ပတ်သက်ပြီးတော့25ဘီလီယံဖြစ်ပါတယ်ခင်ဗျ
ဒီစီမံကိန်း6ခုအတွက်ပေါ့အကောင့်တွေပေါ်တဲ့အခါမှာပေါ့ဟုတ်လားဒီဂျပန်ကကုမ္ပဏီတွေကိုတိုင်ဟိုလာရောက်အကောင့်တွေပေါ်မှာပါလားအော်ပြီးတော့ဒီရန်တစ်ဆက်တည်းပေါ့မြန်မာနိုင်ငံမှာအလုတ်ခံအခွင့်အလမ်းတွေရောပေါ်လာနိုင်မဲ့အနေအထားမျိုးလားခင်ဗျ
သိကြတာပေါ့ဘာကြောင့်လဲဆိုတော့ဂျပန်ကကုမ္ပဏီဆိုတာဘယ်လိုခေါ်လဲ expert တို့ advisor တို့အဲ့ဒီ level လောက်သာလေးဝင်มาဖြစ်ပါတယ်ခင်ဗျတကယ်တကယ်ကတော့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ sub contract ပေးကြမယ် construction company တွေလုပ်ငန်းဆောင်ရွက်ကြမယ် company တွေပါပါမယ်နောက်သိကြတာတစ်ချက်ကတော့အလုပ်ကန်ခွင့်လန်းပေါ့မြန်မာနိုင်ငံကအလုပ်သမားတွေနဲ့ပဲအဓိကဆောင်ရွက်มาဖြစ်ပါတယ်ခင်ဗျအ
ဲ့တော့ဒီစီမံကိန်းကြီးတွေကဟိုအချိန်ဘယ်လောက်လောက်သတ်မှတ်ထားပါသလဲ
ဒါတွေကတော့ကျွန်တော်တို့ဟိုအသေးစိတ်သိရင်တော့လေသက်ဆိုင်ရာဝန်ကြီးဌာနသူတို့နဲ့မေးတာဒီကျွန်တော်ပို့ပြီးသေးသေးရနိုင်ပါမယ်ဒါပေမဲ့သိကြတာတစ်ချက်ကတော့ဒီ project တွေတစ်နှစ်တည်းပြီးနှစ်ခင်းပြီး project ပုံစံမျိုးတွေတော့မဟုတ်ပါဘူးခင်ဗျာ
ဟိုတချို့ဝေဖန်တာတွေရှိတာပေါ့နော်ဒီလိုစီမံကိန်းမျိုးတွေလုပ်တဲ့အခါမှာအရင်အစိုးရလက်ထက်မှာတော့ဒီအကျင့်ပြည့်ခြားစားမှုတွေရှိတာတို့ဟုတ်လားအဲ့တော့ဒီဂျပန်ကပေးတဲ့အကူအညီတွေကိုပြည်သူတွေကထိထိရောက်ရဖို့အတွက်ဆိုလို့ရှိရင်ဟာလာဘလို့ထိန်းချောင်းမှုမျိုးဘလို့တောင်းဝန်ခံမှုမျိုးနဲ့လှုပ်သွားရမှာပါလေခင်ဗျကျွန
်တော်တို့ဒီမဲ့အစိုးရတဲ့လက်ထက်မှာအာဂရီလက်ချမှုဆိုတဲ့ဟာကိုတိတိကျကျတင်းတင်းကျကျထိန်းချုပ်ပြီးတော့ဆောင်ရွက်နေတာဖြစ်ပါလေခင်ဗျဒါကြောင့်မလို့လေဒီသက်ဆိုင်ရာဌာနတာဝန်ရှိတဲ့လူအသီးသီးအနေနဲ့ကိုယ့်ရဲ့ project စီမံကိန်းအသီးသီးကိုတာဝန်ခံယူဆောင်ရွက်ရမှာဖြစ်ပြီးတော့ဒီ project တွေရဲ့ဒီဆောင်ရွက်မှုတွေနဲ့ပတ်သက်ဖို့အောင်ကျက်ကြီးစုတာမျိုးတို့တို့ရဲ့ဆောင်ရွက်ပြီးစမှုတွေကိုပြန်ပြီးတော့ဆန်းစစ်အကဲထက်တာမျိုးတို့ဒါတွေကိုလည်းကျွန်တော်တို့ဆောင်ရွက်ဖို့အတွက်စီမံကိန်းစစ်စစ်ရေးနဲ့တိုးတက်မှုအစီအခံရေးဦးစီးဌာနကလည်းဒါတွေနဲ့ပတ်သက်လို့တောက်လျှောက်ဆောင်ကျက်ကြီးစုပြီးတော့ဟိုစစ်စစ်မှုတွေပြုလုပ်မှာဖြစ်ပါတယ်ခင်ဗျထို့သူပါပဲကျွန်တော်တို့အကောင့်ထေပေါ်တဲ့သက်ဆိုင်ရာနေရာအသီးသီးမှာလည်းကျွန်တော်တို့ရဲ့တော်တော်ကိုယ်တော်လေးပြီးသူတွေဒီအဖွဲ့တွေကလည်းတောက်လျှောက်ကြီးစုနေမှာဖြစ်ပါတယ်ခင်ဗျ
ဆရာဦးတွန်းတွန်းကျေးဇူးတင်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံရဲ့ ODA ဆိုင်ရာချင်းငွေအတွက်နှစ်နိုင်ငံသဘောတူစာချုပ်လွှာကိုစီမံဘဏ္ဍာဒူးဝန်ကြီးဦးမောင်ဝင်းနဲ့မြန်မာပြည်ဆိုင်ရာဂျပန်သံမတ်ကြီးတာတေရှိဟီဂူချီတို့က နေပြီးတော့မှဇန်နဝါရီလ16ရက်နေ့ကျရင်လက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။ဒီကြောင့်ကိုညံဝင်းအောင်ကတင်ဆက်ထားတာဖြစ်ပါတယ်။အခုတစ်ခါမှာတော့နိုင်ငံရေးပါတီ15ခုကနေထုတ်ပြန်လိုက်တဲ့ကြေညာချက်အကြောင်းကိုတင်ဆက်ပေးပါမယ်။နိုင်ငံတော်ရဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ NLD အစိုးရအနေနဲ့တိကျသေးကြတဲ့သဘောထားထုတ်ပြန်ပေးဖို့နဲ့လက်ရှိဖြစ်ပွားနေတဲ့ပြဿနာရပ်တွေကိုအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအနေနဲ့ဝင်ရောက်ဖြေရှင်းသင့်တယ်လို့ပြည်ခိုင်ဖြိုးပါတီပါဝင်နိုင်ငံရေးပါတီ15ခုကနေမနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကစုစမ်းမေးမြန်းသတင်းပေးပို့ထားပါရရှင်
။ပကံဒေတာငလျင်ဒန်တင့်ပြီးနောက်ပိုင်းပထမ
ဟုတ်ကဲ့ပါလက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရေကင်းကြောင်အနောက်တကားကနေဝင်ရောက်လာမဲ့နိုင်ငံသားမဟုတ်သူအများပြားကိုပြန်လည်လက်ခံမဲ့ဆိုတဲ့သတင်းထွက်ပေါ်နေတဲ့အပေါ်မှာနိုင်ငံတော်အစိုးရကနေတိကျရှင်းလင်းတဲ့သဘောထားထုတ်ပြန်ပေးဖို့နဲ့ဒီပြဿနာရပ်တွေကိုအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့အစည်းနဲ့ဝင်ရောက်ဖြေရှင်းဖို့တောင်းဆိုထားတယ်လို့အမျိုးသားဒီမိုကရေစီပါတီတက်ပါတီဒုတိယဥက္ကဋ္ဌဦးကျော်ကပြောပါတယ
်တပတ်တန်ခံကဒီဘင်္ဂါလီစိုးမိုင်းကိုမြန်မာပြည်ကိုပြန်ဖို့ပဲအများပြားလက်ခံမယ်ဆိုတဲ့အပေါ်မူတည်ပြီးအဲ့ဒီသတင်းရပ်တွေကတရင်းနေမှာတကယ်ကြည်ပြဖြစ်လာတဲ့အခါဒီလူလူကဒီပေါ်ဆိုရည်ပူပါမှုကြီးရှိလာတယ်ပေါ့အဲဒီဆိုရည်ပူဖြစ်တဲ့အခါမှာအနေသားရဒါကိုဖြေပြဖို့အတွက်လိုအပ်လာပြီဒီကြောင့်မို့ဝန်ကြီးဌာနအတော်၎င်းဆိုရောက်ဖွဲ့ရတော်၎င်းဒီဟာနဲ့ပတ်သက်လို့အဖြေထုတ်ပြန်ပေးဖို့အဲတော့နိုင်ငံတော်မှာဒီလူ့ဆိုရေးတွေကောင်းဝေးကိစ္စနဲ့ပတ်သက်လာလို့ရှိရင်ကိုကြီးအချင်းအဦးတွေမှာအတီးရင်ပြဋ္ဌာန်းထားပါတယ်တကယ်ရန်လောက်မှာကာလုံကြီးလောက်မှာဖြစ်တဲ့ကြောင့်မို့ဒီကာလုံကိုပဲဒီလက်ရှိကျတော့လည်းဖြည့်ဆည်းဆောင်ရတော့မှဖြစ်တယ်ဆိုတော့ကျွန်တော်တို့စကားပါတီကနေပြီးတော့မှသဘောထားပေးတာဖြစ်ပါတယ်
အစိုးရအနေနဲ့လက်ရှိရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ကိုဖွဲ့စည်းရမှာနိုင်ငံရေးပါတီတွေရဲ့ထောက်ပြမှုတွေကိုလစ်လျူရှုခဲ့တဲ့အတွက်အရေးကြီးတဲ့ဆုံးဖြတ်ချက်ချမှတ်ရမှာအခြေခံဥပဒေပါမျိုးရကာကိုရင်းနဲ့လုံခြုံရေးကောင်စီနဲ့ညှိနှိုင်းတိုင်ပင်ခဲ့တာမရှိဘူးလို့လည်းပါတီဒုဥက္ကဋ္ဌဦးကျော်ကပြောပါတယ်လက်ရှိမြန်မာနိုင်ငံမှာရခိုင်ပြည်နယ်ရေးကိစ္စဟာတမျိုးသားလုံနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တာကြောင့်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကနေကင်တွယ်ယုံနဲ့ဒီပြဿနာကိုဖြေရှင်းနိုင်ပါမလားဆိုတဲ့အပေါ်မေးခွန်းထုတ်เสียဖြစ်နေတယ်လို့ရှမ်းတိုင်းဒေသကြီးဒီမိုကရေစီဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူစိုင်းလိတ်ကပြောပါတယ
်ရခိုင်ပြည်နယ်ရေးဟာကျွန်တော်တို့တမျိုးသားလုံရဲ့အရေးဖြစ်တယ်လေအဲတော့ကာလုံကနေဖြေရှင်းပါလို့ပြောတဲ့ဥစ္စာကကာလုံအနေနဲ့ဖြေရှင်းရင်တိကျပါမလားဆိုရဲမိကွန်လည်းဖတ်ဆင်ပေါ်လာမှာပဲလေတမျိုးသားလုံးနဲ့ဆိုင်တဲ့ကိစ္စကိုနိုင်ငံတော်အစိုးရအကြီးအကဲများကဒီချက်စဉ်းစားပြီးမှဖြေရှင်းမှရမှာပေါ့နော်အဲ့မှာတက်မလို့မပါဘူးနဲ့တော့မရဘူးဒါပေမဲ့ကာလုံဆိုတဲ့ခေါင်းစဉ်ကိုဘာဖြစ်လို့တက်တယ်လဲအဲ့တော့ကျွန်တော်လည်းပဲသဘောပေါက်နိုင်ပြီပေါ့နော်ဒီဥစ္စာကအစိုးရအဆက်ဆက်မှာချိန်ရင်းချက်တွေအားနည်းချက်တွေသိခဲ့လို့ဒီကိစ္စနဲ့ပေါ်ပေါက်လာတာပဲလေ
မနေ့ကရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့15ပါတီကြေညာချက်သက်မှာနိုင်ငံတော်ရဲ့လုံခြုံရေးအခြေအနေစိုးရိမ်ဖော်ရဖြစ်နေသလိုစီးပွားရေးပုံမှုကျသဲလာလို့ပြည်သူတွေအဆင်မပြေမှုတွေကြုံတွေ့နေရတဲ့အကြောင်းနဲ့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့ပြဿနာကိုဖြေရှင်းရေးမှာနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကနေဝင်ရောက်ဖြေရှင်းဖို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းဒေသစီလုံညွညွရေးပါတီအမျိုးသားဒီမိုကရေစီပါတီတဲ့အပါအဝင်တခြားနိုင်ငံရေးပါတီ15ပါတီတို့ကလည်းလက်မှတ်ရေးထိုးတောင်းဆိုထားတာဖြစ်ပါတယ်။ဒါပေမဲ့လက်မှတ်ရေးထိုးထားတဲ့ပါတီ15ဖွဲ့နဲ့ကတအံပလောင်မျိုးသားပါတီအနေနဲ့ပါဝင်လက်မှတ်ရေးထိုးတာမရှိဘူးလို့ပါတီရဲ့သွဲဖက်သွင်းမှုမိုင်းအောင်ခိုင်ကပြောပါတယ်။အဲ
ဒီသဘောထားပတ်သက်မှာကျွန်တော်ကတော့ပါဝင်ရေးခြင်းလည်းမရှိပါဘူး။လက်မှတ်ရေးထိုးခြင်းလည်းမရှိဘူး။အထူးကြံဆိုတာလည်းကျွန်တော်ဘောဘောတင်မှာလည်းမရှိဘူး။ကျွန်တော်ကသွက်ပြန်ခြင်းရဲ့ကျွန်တော်သွက်ပြန်ထားတာရှိပါတယ်
။လက်ရှိနိုင်ငံတော်ရဲ့လုံခြုံရေးကိုထိပါလာနေတဲ့အခြေအနေတွေကြောင့်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဖို့ကလည်းနိုင်ငံရေးပါတီ15ပါတီကနေတောင်းဆိုထားပါတယ်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာနိုင်ငံတော်သမ္မတဒုတိယသမ္မတ2ဦး၊အမျိုးသားနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌ2ဦး၊တမန်တော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယစစ်ဦးစီးချုပ်၊ကာကွယ်ရေးဝန်ကြီး၊နိုင်ငံခြားရေးဝန်ကြီး၊ပြည်ထရေးဝန်ကြီး၊နယ်စပ်ရေးရာဝန်ကြီးတို့နဲ့ပါဝင်ဖွဲ့စည်းထားပါတယ်ခင်ဗျာ
။နိုင်ငံဝင်သတင်းပေးပို့ထားတာပါ။ဒီသတင်းရဲ့အစမှာအတန်းဖိုင်မှားပြီးတော့ဆက်လွှင့်မိတဲ့အတွက်တောင်းပန်ပါတယ်ရှင်။အခုတစ်ခါမှာတော့ပကံဖျားတွေကိုထိန်းသိမ်းရေးထောင်ဆန်းစုကြည်ပြောဆိုခဲ့တဲ့အကြောင်းတင်ဆက်ပေးပါမယ်။ရှင်ဟောင်းပကံဖျားစီတီတွေရေရှည်တည်တံ့ရေးအတွက်ဖျားဘော်ကိုတက်ရောက်တာတွေကိုရေရှည်ခွင့်ပြုဖို့မတင်တော့ဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ရှင်ဟောင်းပကံဖျားစီတီပထိုးတွေရေရှည်တည်တံ့ရေးအတွက်ခီးသောဧည့်သည်တွေကိုဖျားဘော်တက်တာတွေကန့်တက်တာအပါအဝင်ဆောင်ရွက်ရှောင်ရွက်တွေကိုလည်းမူကျန်းပြုစုနေပြီဖြစ်ပါတယ်။ဒီဆောင်ရွက်ချက်ကြောင့်ခီးသောလုပ်ငန်းပေါ်တက်ရောက်မှုတွေရှိလာနိုင်သလားဆိုတာကိုမတ်တကီထက်ကစူးစီးတင်ဆက်ထားပါရရှင်
။ပကံဒေတာငလျင်ဒန်တင့်ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အင်္ဂါနေ့မှာပကံကိုရောက်ရှိပါတယ်။ရှေဟောင်းဖျားစီတီပထိုးတွေအပါအဝင်ပကံဒေတာရေရှည်တည်တံ့ရေးအတွက် ဖျားရီဘော်ကိုလူတွေတယောက်ခွင့်ရေရှည်ခွင့်မပြုသင့်တော့ဘူးလို့ဒေါက်ဆန်းစုကြည်ကပြောဆိုသွားပါတယ
်။ဒေဂျီပထိုးပေါ်ရင်တက်တက်ပြီးတော့အများပြည်သူကအများအဲဒီစီးသားတွေအသိတော့တက်ကြတာလေ။ဒါကြီးရဲ့ဒေဂျီပထိုးရီရဲ့ရည်ရှိတယ်။ရေရှည်မှာတော့ဆက်ပြီးတော့ခွင့်ပြုတယ်ကြောက်မှာမဟုတ်ပါဘူး။ဒါရောက်မလို့တခြားနေရာတွေကဥက္ကဋ္ဌနေဘေးမှာကောင်းကောင်းနေဘေးမှာလုပ်ပေးမယ်ဆိုလို့ရှိရင်တော့ဒါကတက်တော့မယ်လို့ကျွန်မကယူဆတယ်။
ငလင်းတန်တင့်ပြီးနောက်ပိုင်းပုဂံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့မြန်မာခီးသွားလုပ်ငန်းခန္ဓာတာဝန်ရှိသူတွေပူးပေါင်းပြီးဆောင်ရန်ရှောင်ရန်အချက်တွေကိုမူကြမ်းရေးဆွဲနေပါတယ်။မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်အသင်းရဲ့ဥက္ကဋ္ဌဦးသက်လွင်တိုးကမူကြမ်းရေးဆွဲနေတဲ့အခြေအနေကိုအခုလိုပြောပါတယ်
။ Master Plan နဲ့မှာဒါ Tourism Strategic Plan ပေါ့တကယ်လို့ရေရှည် Conservation လုပ်မယ်ဆိုရင်တော့ဒါတွေကိုဘယ်လိုဟိုကန့်တတ်ရမယ်ဆိုရယ် how ပေါ့နော်လောက်ရမယ်ဆိုရယ်လုပ်ငန်းစဉ်တွေကိုကျွန်တော်တို့ချမှတ်ထားပါတယ်အဲ့ဒါတွေကကျွန်တော်တို့ကဒီတော့တွင်းမှာကျွန်တော်တို့အပိဒတ် draft ဆွဲပြီးရင်တော့ကျွန်တော်တို့ master plan ထဲမှာထည့်မယ်ပေါ့နော
်ပကံကိုအလဲပတ်လာရောက်သူကနှစ်စဉ်နှစ်သိန်းကျော်ရှိနေတာကြောင့်ပကံဖျားစီတီပထိုးတွေရေရှည်တည်တံ့ရေးအတွက်ဖျားပေါ်ကိုတက်ရောက်တာကန့်တတ်ဖို့တော့လိုတယ်လို့လဲခီးသွားလုပ်ငန်းရှင်ဦးသက်လွင်တိုးကပြောပါတယ်
အချိန်တော့လည်းကျွန်တော်တို့တပ်ပြည်ညူဖျားဆိုကျွန်တော်တို့ဒါတက်ကြည့်ရတာလေပလက်ကထိုင်နေအောင်တက်ပြီးတော့ကျွန်တော်တို့မှာဟိုအခမ်းအနားမျိုးလုပ်ခဲ့ပူပါတယ်ပြီးခဲ့တဲ့နှစ်20လောက်ကပေါ့ဒါပေမဲ့နောက်ကြန့်ခိုင်မှုနည်းသွားလို့ဒါကိုပိတ်လိုက်ပြီးဆိုတော့လေအခြားအစားထိုးတဲ့ဖျားတွေပေါ်လာတာပဲလေအဲဒါပေမဲ့အခုနောက်ပိုင်းတက်ရတဲ့ကိစ္စမှာလည်းခုနပြုပြင်းတော့ကျွန်တော်တို့နိုင်ငံသားတွေကတော့ဟိုချိုးစီကန်ရှိတယ်ပေါ့တချို့ချိုးတော့ဟို local tourist တွေကြတော့လေသူကအဲ့မှာဟိုအမိုက်ပစ်တာတွေတချို့ဟိုဟာမျိုးဖြစ်တာတွေပေါ့နော်ဒါဟိုကန့်သက်ထားလိုက်တဲ့ကတော့ကောင်းပါလေဒါပေမဲ့အဲဟိုပါပေါ့နော်ဟိုအစားထိုးအနေနဲ့မလုပ်နိုင်မဲ့ဒီ facility တွေရှိနိုင်မလဲဆိုတာလည်းတစ်ဖက်ကစဉ်းစားဖို့လိုတယ
်ပကံဒေတာနေဝင်နေတဲ့ရှုကင်းကမြမပကံဒေတာကိုခီးသည်တွေလာရောက်ဖို့အဓိကဆွဲဆောင်တဲ့အချက်ပါတကယ်လို့ဖျားရီဘော်ကနေပကံရဲ့နေဝင်နေတဲ့ရှုခင်းတွေကိုကြည့်ခွင့်ကန့်သက်မယ်ဆိုရင်တော့ပကံရှုခင်းကိုကြည့်နိုင်မယ်အစားတို့အခင်းအကျင်းတွေလုတ်ပေးဖို့လိုတယ်လို့လည်းခီးသွားလုပ်ငန်းရှင်တွေကထောက်ပြကြပါရဲ့ရှင်
။မင်းတကြီးထိုင်တင်ဆက်ထားတာပါ VOA American တန်ညပိုင်းမြန်မာဘာသာစီစဉ်နေမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံသားရဲ့မြန်မာရေးသုံးသပ် channel အားကစားကဏ္ဍအစရာတွေကိုနားဆင်ရဖို့လည်းရှိပါရဲ့ရှင်။ဖီရီကနေဘလူးနေညနေကစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ရသိန်းကညင်ညာပေးပါမယ်ရှင
်အမေရိကန်နဲ့မက္ကဆီကို26တိုင်းကြီးဆောင်မဲ့အစီအစဉ်ကိုအကောင့်ထည့်ဖို့ဘူးနဲ့နိုင်ငံတွေကိုဘယ်သူတွေကိုဝင်ငွေပြုမလဲဆိုတဲ့ပေါ်ကန့်သက်မဲ့ညွှန်ကြားချက်တွေထုတ်ဖို့သမ္မတဒေါ်နယ်ထရမ့်ကပြင်ဆင်နေတယ်လို့အစိုးရတာဝန်ရှိသူအများပြားနဲ့လူမှုကြီးကြပ်ရေးဆိုင်ရာတွန်းကျင်သူတွေကပြောပါတယ်အမိမြေလုံခြုံရေးဌာနကိုဒီကနေ့သွားတဲ့အချိန်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့ပထမဆုံးအမိန့်ညွှန်ကြားချက်တွေကိုသမ္မတထရမ့်လက်မှတ်ရေးထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်။အမေရိကန်သမ္မတထရမ့်အစိုးရတဲ့ဟာစိုက်ပျိုးရေးနဲ့ပြည်ထောင်စုဌာနဆိုင်ရာသတင်းတွေကိုအမှောင်ချခဲ့ပြီးတဲ့နောက်အခုတခါသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာန EPA နဲ့ပတ်သက်တဲ့သတင်းတွေကိုလည်းအမှောင်ချလိုက်ပါတယ်။ EPA ဝန်ထမ်းတွေအနေနဲ့သတင်းတော့တွေကိုဖြေတာသတင်းထုတ်ပြန်တာဒါမှမဟုတ်လူမှုကွန်ရက်တွေပေါ်မှာတခုခုပြောတာတွေမလုပ်ဖို့ထရမ့်အစိုးရတာဝန်ရှိသူတွေကညွှန်ကြားထားတဲ့အကြောင်းသတင်းဌာနတွေကပြောနေကြပါတယ်။ဂျမိုင်းနဲ့လူသားချင်းမြေဌာနဝန်ကြီးဖြစ်သမ္မတဒေါ်နယ်ထရမ့်ကယာထားတဲ့အောက်လွှတ်တော်မှတွန်ပရိုက်စ်ကိုခံထားရေးအင်္ဂါနေ့ကလုပ်တဲ့ဒုတိယအကြိမ်ထက်လွှတ်တော်ဂျာနာစစ်ဆေးပွဲတွင်ဂျမိုင်းဆောင်ရှောက်မှုဆိုင်ရာဥပဒေ Affordable Care Act နဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တွေကအပြင်းထန်မေးခွန်းထုတ်ခဲ့ကြပါတယ်။အီရတ်လူမျိုးရေးတပ်ဖွဲ့တွေကအီရတ်နိုင်ငံမိုဇူးမြို့အရှိချမ်းကို IS စစ်သွေးကြောဖွဲ့လက်ထက်ကနေအပြည့်အဝပြန်လည်သိမ်းယူလိုက်နိုင်ပြီလို့အီရတ်ဆွေးနွေးကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကဆက်လို့မိုဇူးမြို့ဒင်းတိုက်ပွဲစတင်ခဲ့ပြီးတဲ့နောက်ရပ်ပေါင်း100ကျော်ကြာပြီးမှအခုအခြေအနေကိုရောက်လာတာပါ။2016ခုနှစ်အတွင်းကမ္ဘာနိုင်ငံနဲ့ဒေတာပေါင်း186ခုရဲ့အကျင့်ပြချစားမှုအဆင့်တွေထွက်လာတာမှာမြန်မာနိုင်ငံကရမန်အဖြစ်28မှတ်အဆင့်အနေနဲ့ဆိုရင်136ဆင့်မှာသတ်မှတ်ခံရပါတယ်။မြန်မာနိုင်ငံရဲ့ရမန်ဟာ2012ခုနှစ်ကတည်းကဆိုရင်73မှတ်ပိုများလာပြီးမနစ်ကနဲ့နိုင်ရှင်ရင်6မှတ်ပိုများလာပါတယ်ခင်ဗျာ
။တင်ချင်းချုပ်ကိုကိုချော်သိန်းကကြီးညာပေးခဲ့တာပါ။ဒီညနေတွဲစီစဉ်ထုတ်လွှင့်ရေးမှုကတော့ကိုအောင်ဖြစ်ပြီးတော့ engineer ကတော့ Audrius Rodriguez ဖြစ်ပါတယ်။ကျွန်မအီတန်စမရှင်View American အသံညပိုင်းမြန်မာဘာသာစီစဉ်နေကိုည9:20တိုင်းမီတာ25နဲ့51.52တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကျမရှင်လင်းကြပါစေရှင
Thank you.
This program has come to you from the Voice of America, Washington.